မြန်မာနိုင်ငံရဲ့ပထမဆုံးရန်ကုန် Stock Exchange အစုရှယ်ယာဈေးကွက်ကိုကုမ္ပဏီ6ခုနဲ့စတင်ဖွင့်လှစ်လိုက်ပြီးဖြစ်ပါတယ်။မတ်တီငွေကြက်တန်ပေါင်း 32,000 နဲ့ဒီအစုရှယ်ယာဈေးကွက်ကိုစတင်တည်ထောင်ထားတာပါ။ရှယ်စုနဲ့နဲ့ချီအစိုးရထိန်းချုပ်ခဲ့တဲ့စီးပွားရေးနဲ့ဘဏ္ဍာရေးလုပ်ငန်းတွေကိုပြုပြင်ပြောင်းလဲမှုတွေလှုပ်လာခဲ့ပြီးတဲ့နောက်မှာအခုလိုအစုရှယ်ယာဈေးကွက်ကိုမြန်မာနိုင်ငံမှာပထမဆုံးဖွင့်လှစ်တာဖြစ်ပြီးနိုင်ငံခြားပိုင်ကုမ္ပဏီတွေကတော့ဥပဒေတချို့ပြင်ဆင်ပြီးမှပဲလက်ခံသွားမယ်လို့ဘဏ္ဍာရေးဒုဝန်ကြီးဦးမောင်သိန်းကပြောပါရယ်။ဒီသတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းကမမေခါကပေးပို့ထားပါရယ်ရှင်
။ဟုတ်ကဲ့ပါ။ဒီကနေ့မှာမြန်မာနိုင်ငံရဲ့ပထမဆုံးရန်ကုန် Stock Exchange အစုရှယ်ယာဈေးကွက်ကိုကုမ္ပဏီ6ခုနဲ့စတင်ဖွင့်လှစ်လိုက်ပြီးဖြစ်ပါတယ်။ဒီဈေးကွက်ကိုဝင်ရောက်လာတဲ့ကုမ္ပဏီ6ခုအနေနဲ့ရှယ်ယာရောင်းဝယ်ရာတွေကိုတရားဝင်အနေနဲ့ကတော့နောက်နှစ်ဖေဖော်ဝါရီဒါမှမဟုတ်မတ်လအစောပိုင်းမှသာစတင်လှုပ်ဆောင်ရမှာဖြစ်တယ်လို့ဘဏ္ဍာရေးဝန်ကြီးဌာနဒုတိယဝန်ကြီးဒေါက်တာမမောင်သိန်းကဒီကနေ့ရန်ကုန် Stock Exchange အစုရှယ်ယာဈေးကွက်ဖွင့်ပွဲမှာပြောဆိုခဲ့ပါတယ်။ Stock Exchange နဲ့ပတ်သက်ပြီးဦးမမောင်သိန်းကခုလိုပြောပါတယ်
။ Stock Exchange ဆိုတာနိုင်ငံရဲ့အစိုးရရဲ့အဖွဲ့အစည်းတွေရဲ့အစိုးရဖြစ်တဲ့အခါကျတော
့ Stock ဈေးကွက်လို့ခေါ်တဲ့ဒီအစုရှယ်ယာဈေးကွက်ဆိုတာဟာအများပိုင်ကုမ္ပဏီတွေကသူတို့ပိုင်တဲ့အစုရှယ်ယာတွေကိုယင်းနှီးမြုပ်လန်းလို့သူဝယ်ယူလို့သူပြည်သူတွေကိုရောင်းချပေးသွားတာကိုခေါ်တာဖြစ်ပါတယ်။လက်ရှိမှာရန်ကုန် Stock Exchange မှာရှယ်ယာအယောင်းဝယ်ပြုလုပ်ဖို့စည်ရင်းသွင်းထားတဲ့အများပိုင်ကုမ္ပဏီ6ခုကတော့ FMI ကုမ္ပဏီ၊မြမလေယာစီးပွားအများပိုင်ကုမ္ပဏီ MAPCO ၊ပထမပုဂ္ဂလိကပန်မြမတိလဝါအထူးစီးပွားရေးဆောင်Holding အများပိုင်ကုမ္ပဏီမြန်မာနိုင်ငံသားများဘဏ်နဲ့ Great Hockham ကုမ္ပဏီတို့ဖြစ်ပါတယ်ဒီလိုအများပိုင်ကုမ္ပဏီတွေကနေသူတို့ပိုင်တဲ့အစုရှယ်ယာတွေကိုယင်းနှီးလိုသူတွေကိုရောင်းချတာမှာဝယ်ယူယင်းနှီးမြုပ်နှံလိုသူနဲ့အစုရှယ်ယာရောင်းချသူကုမ္ပဏီများကြားဝန်ဆောင်မှုအဖြစ်ဆောင်ရွက်ပေးရမယ်ဝန်ဆောင်မှုကုမ္ပဏီတွေလည်းလိုအပ်ပါတယ်လက်ရှိမှာဒီလိုဝန်ဆောင်မှုပေးမဲ့ကုမ္ပဏီတွေနဲ့ပတ်သက်ပြီးဘဏ္ဍာရေးဝန်ကြီးဌာနဒုတိယဝန်ကြီးဒေါက်တာမမောင်သိန်းကတော့လိုင်စင်ချထားပေးဖို့ရထားတဲ့ဝန်ဆောင်မှုကုမ္ပဏီ10ခုရှိကြောင်းဒါပေမဲ့လက်တွေ့မှာတော့ကမ္ဘောဇာကုမ္ပဏီတစ်ခုတည်းကိုသာလိုင်စင်ချထားပေးထားကြောင်းမကြခင်မှာဘဏ္ဍာရေးဝန်ကြီးဌာနအနေနဲ့ဝန်ဆောင်မှုကုမ္ပဏီလိုင်စင်များကိုဆက်တိုက်ချသွားပေးမှာဖြစ်ကြောင်းဒီကနေ့ကျင်းပတဲ့ရန်ကုန် Stock Exchange ဖွင့်ပွဲမှာပြောဆိုခဲ့ပါတယ်။ဒီရန်ကုန် Stock Exchange ကိုမြမစီးပွားရေးဘဏ်က57ရာခိုင်နှုန်း၊တိုကျို Stock Exchange က18ရာခိုင်နှုန်းကျော်နဲ့ဂျပန်တိုင်ဝမ်သုတေသနကရာခိုင်နှုန်း30ကျော်ထဲဝင်ကအကောင့်ထဲပေါ်ဆောင်ရွက်ခဲ့ခြင်းဖြစ်ပါတယ်။လက်ရှိမှာဝန်ဆောင်မှုကုမ္ပဏီအနေနဲ့တာဝန်ယူထားတဲ့ကမ္ဘောဇာကုမ္ပဏီကအကြီးအကဲဦးဆောင်ညွှန်ကြားရေးမှူးဦးညိုမြင့်ကဝန်ဆောင်မှုပေးမဲ့လုပ်ငန်းနဲ့ပတ်သက်ပြီးသူကအခုလိုပြောပြပါတယ်။
ကျွန်တော်တို့ဒီလိုပဲဒီအားလုံးဒီတိုင်းနဲ့ရောင်းရောင်းကြဖို့ပြောပါတယ်။အဲ့တော့မဟုတ်လို့ရှိရင်ဆရာကြီးကပြည့်တယ်ပဲအချိန်မီအတက်ကြရှိနေတယ်ဆိုတော့အရင်ပေါင်းမှုတွေပြအောင်ဒီတိုင်းနဲ့ဆက်စပ်ရင်လုပ်နေတယ်။ရောင်းတဲ့ဝယ်တာငွေချပေးတဲ့ဆိုကျွန်တော်ကောင်ပြီးဆက်တာပါအဲ့ဒါကိုကျွန်တော်ကမ္ဘောဇာပါ။အဲ့ကမ္ဘောဇာပါကစံစံနဲ့ပဲဖြစ်ပါတယ်။အဲ့တော့နိုင်ငံတိုင်းမှာဒီလိုစုပ်ရေးဆောက်လို့ရှိရင်အဲ့ဒီဖန်ကိုအရင်ပြီးဆက်ရအောင်။အဲ့တော့ကျွန်တော်ကမ္ဘောဇာပါကိုပြီးဆက်ထားပါမယ်။
Asia Press ရဲ့ Jawai Consulting Company ကစီးပွားရေးလုပ်ငန်းရှင်ကိုအောင်ထုတ်ဦးကတော့ Stock ဈေးကွက်ပေါ်ပေါက်လာတဲ့အပေါ်အခုလိုသုံးသပ်ပါတယ
်။ကမ္ဘာမှာလည်းကုမ္ပဏီကြီးတွေအကုန်လုံးကဒီ Stock ပေါ်မှာအကုန်တင်ထားတာပဲလေ။ကိုဟိုဘယ်လိုခေါ်လဲ Stock ပေါ်တင်ထားပြီဆိုရင်တော့ဒီကုမ္ပဏီကခိုင်းပါတယ်ဟိုခိုင်းပါရည်တည်နိုင်တယ်လို့ဒီကမ္ဘာလုံးနေထိုင်တဲ့သတ်မှတ်ထားရလို့ထင်တာပဲလေ။အဲ့လိုမျိုးဖြစ်နေတယ်။ဟုတ်ကဲ့။မာနိုင်ငံမှာထင်တယ်လို့အောင်မြင်မှုရနိုင်လားဆိုတာကတော့ဟိုဒီမှာသူတို့ဒီ Stock Exchange ကိုဟိုလုံပုံလုံကြီးဘလို့သတ်မှတ်ထားလဲနောက်ဟို register ဝင်တဲ့ကုမ္ပဏီကမြန်မာနိုင်ငံအနေနဲ့ဝင်တဲ့ကုမ္ပဏီကဘယ်လောက်ထိဝင်လာမလဲဟိုနည်းနည်းလေးပဲဖြစ်နေရင်တော့သိလို့ဆိုတော့နောက်ခိုင်မာတဲ့ကုမ္ပဏီကြီးငွေကြေးလက်ရှိတဲ့ကုမ္ပဏီကြီးတွေဖြည်းဖြည်းနဲ့ဒီပေါ်တင်လာရင်တော့ stock မှာများလာပြီဆိုတော့ဒီမှာဒီက stock ကအောင်မြင်လာမယ်လို့ချင်ပါတယ်
ဒီလိုရန်ကုန် Stock Exchange မှာအစုရှယ်ယာတွေအများပြည်သူကိုထုတ်ရောင်းခွင့်ရရှိဖို့အတွက်မြန်မာနိုင်ငံသားများပိုင်အများပိုင်ကုမ္ပဏီတွေအနေနဲ့နှစ်နှစ်အမြတ်အစွန်းရရှိရမှာဖြစ်ကြောင်းအခွန်ငွေမမှန်ပေးဆောင်နေကြောင်းတတ်သိပြဖို့လိုအပ်တဲ့အပြင်ကုမ္ပဏီမှာအစုရှယ်ယာပေါင်း100ရှိဖို့လိုအပ်ပါတယ်ရှင်။